မကန်ပြည်တော်စုရဲ့အလုံးလက်မဲ့နှုံတာဟာ9နှစ်ခွဲတာကာလအတွင်းအနေဆုံးအဆင့်အဖြစ်ပြီးခဲ့တဲ့ဩဂတ်လအတွင်း 5.1 ရာခိုင်နှုန်းကိုရောက်ကြသွားပါတယ်။ဒါဟာဆိုရင်ဇူလိုင်လကရှိခဲ့တဲ့နှုန်းထက် 0.2 ရာခိုင်နှုန်းရောသွားတာလည်းဖြစ်ပါတယ်။အမေရိကန်စီးပွားရေးဟာအသတင်းအလုတ်ကင်ပေါင်း 13,300 ဖန်တီးပေးနိုင်ခဲ့တယ်လို့အမေရိကန်အလုတ်သမားရေးရာဌာနကဒီကနေ့တောက်ကြနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီပမာဏကစီးပွားရေးပညာရှင်အများစုခံမှန်းခဲ့ကြတာထက်တော့ယောနေပါတယ်။ကျမကြီးဆောင်ရှောက်မှုနဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာလုပ်ငန်းကဏ္ဍတို့ကနေအလုတ်ကင်တစ်တွေရရှိခဲ့ပေမဲ့တတ်ထူတူပေါ်ရေးနဲ့ကုန်ထုတ်လို့ရေးပိုင်းမှာတော့အလုတ်ကင်တို့ဆုံးရှုံးခဲ့ကြတယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။အမေရိကန်အလုတ်သမားဌာနကအခုထုတ်ပြန်တဲ့အစီရင်ခံစာအချက်လက်တို့ကိုအဓိကမိညာပြီးအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းစံသတ်မှတ်ချက်ကိုဘယ်ချိန်မှဘယ်လောက်တိုးမြင့်မလဲဆိုတာကိုဆုံးဖြတ်မှာလည်းဖြစ်ပါတယ်။အမေရိကန်ဘိုးဘန်အတိုးနှုံးထားကလည်းဗနာရေးအကြက်တဲကနေစီးပွားရေးပြန်လည်ဖွံ့ဖြိုးလာအောင်လှုပ်ဆောင်နေရတဲ့2008ခုနှစ်ကတည်းကစလို့အနိုင်ဆုံးလည်းဖြစ်ပါတယ်။အလုံးလက်မဲ့နှုံးကြဆင်းလာတာကြောင့်စီးပွားရေးပြန်လည်ထူထောင်ရေးမှာအတိုးနှုံးနည်းနည်းနဲ့ရှေ့ဆက်ပြီးထောက်ပံ့ပေးဖို့မလိုအပ်တော့ဘူးဆိုတဲ့သဘောလက္ခဏာဆောင်းပါတယ်။ဒါပေမဲ့လည်းအလုတ်ကင်ဖန်တီးပေးနိုင်တဲ့ပမာဏအပေါ်မှာကျေနပ်အားရစရာမရှိသေးတာကြောင့်တော့လက်တလုံးမှာအတိုးနှုံးမြင့်မဲ့အရေးကိုလည်းဆိုင်းငံ့ထားတဲ့ဆိုတဲ့ပြောဆိုချက်တွေကိုအထောက်ပံ့ဖြစ်စေမဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ။